မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံသူနောက်ထပ်16ယောက်ထပ်မံတွေ့ရှိခဲ့ရသောရောဂါကူးစက်ခံသူ6ယောက်နှစ်ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အကောင်ဝန်ကြီးဌာနကဒီနေ့ August 29ရက်နေ့ည7:00မှာထုတ်ပြန်လိုက်ပါတယ်။တကွမ်းနမူနာစုစုပေါင်း1355ခုကိုဒီနေ့စစ်ဆေးခဲ့တာမှာအမျိုးသမီး9ယောက်နဲ့အမျိုးသား11ယောက်စုစုပေါင်း16ယောက်မှာရောဂါပိုးတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီနေ့ရောဂါပိုးတွေ့ရှိတဲ့သူတွေဟာ39နှစ်ကနေ66နှစ်ကြားရဖြစ်ပြီးတော့ရခိုင်ပြည်နယ်စစ်တွေမြို့က6ယောက်၊ရန်ကုန်တိုင်းမြောက်ကလာမြို့နယ်က2ယောက်၊ပင်ကန်းကျွန်းနဲ့ရန်ကင်းမြို့နယ်တွေက1ယောက်စီပေါင်းပါတယ်။ကျန်တဲ့4ယောက်ကတော့မော်လမြိုင်ရေတောင်ကုန်းနဲ့ကျောက်တောင်မြို့တွေကပါ။ဒီထဲမှာပြည်တွင်းမှာယောဂတီဗီလူနာနဲ့ထိတွေ့သူ5ယောက်၊ဖိဘခီးသွားရာဇဝင်ရှိသူ4ယောက်ပေါင်းပြီးတော့ကျန်တဲ့9ယောက်ကတော့ခီးသွားရာဇဝင်မရှိသလိုယောဂတီဗီလူနာနဲ့လည်းထိတွေ့မှုမရှိဘဲကူးစက်ခံရတာဖြစ်တယ်လို့ဖော်ပြထားတာကြောင့်ပြည်တွင်းမှာလည်းယောဂပိုးကူးစက်ခံရတဲ့သဘောပါပဲ။ပြီးခဲ့တဲ့ August 16ရက်နေ့ကစပြီးစစ်တွေမှာကူးစက်သူတွေ့ရကနေရခိုင်ပြည်နယ်အတွင်းကူးစက်မှုတွေမြင့်တက်လာနေတာကြောင့်အခုအခါမှာတော့ပြည်နယ်တစ်ခုလုံးမှာလူတွေကိုမလိုအပ်ရင်အပြင်မထွက်ကြဖို့မိန့်ထုတ်ထားပြီးတော့ညမထွက်ရမိန့်ကိုလည်းတိုးချဲ့ထုတ်ပြန်ဖို့လည်းပြင်ဆင်နေတယ်လို့ပြည်နယ်ရောဂါထိန်းချုပ်ရေးတာဝန်ရှိသူတူက VOA ကိုပြောပါတယ်ဒီနေ့မှာနှစ်ကြိမ်ဆက်ပိုးမတွေ့ရှိသူနောက်ထပ်4ယောက်ထပ်မံတွေ့ရှိတာကြောင့်ရောဂါပိုးကင်းစင်သူ349ယောက်ရှိသွားပြီဖြစ်ပြီးတော့ဒီထဲက339ယောက်ကတော့ဆေးရုံကဆင်းခွင့်ပေးလိုက်ပြီဖြစ်ပါတယ်ဒါပြင်မနေ့ August 26ရက်နေ့နေ့လယ်12နာရီကနေဒီနေ့နေ့လယ်12နာရီအထိနောက်ထပ်စောင့်ကြည့်လူနာသက်69ယောက်ရှိတယ်လို့ပြောပါရယ်။ COVID-19 ကြောင့်သေဆုံးသူအရေအတွက်6ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကတည်ပြထားပါရယ်ခင်ဗျာ။